ဆရာတို့သတင်းမီဒီယာကောင်စီနဲ့ဒီလူခွင့်ရေးအထူးကိုယ်စားလှယ်မစ်ယန်ဟီလီနဲ့ဒီကဆရာတို့ဘာတွေများဆွေးနွေးပြတယ်လဲဆိုတာလေးအရင်ပြပြပေးပါလားရှင
်ကျွန်တော်တို့ဒီမီဒီယာကောင်စီရဲ့အခက်အခဲလေးတွေနဲ့ကျွန်တော်တို့တရှိဆောင်နေတဲ့အစ္စရာတွေကိုပြပြပါတယ်သူတို့ဆိုတော့သူပြည်တဲ့ information တွေမှားနေမှားနေပြီလေအဖန်ရောကျွန်တော်တို့ပြပြတာပေါ့ဒီတစ်ပြင်းပေါ့ကျွန်တော်တို့ကလက်စာရေးသားတွေကိုဥပဒေရပေါ့နော်တင်းတလဲရရှိခံစားခွင့်ရှိပြီနဲ့တရားစွဲလက်စာရေးသားခွင့်အတွက်နိုင်ငံတော်ဘာသာဝင်တွေထုတ်ဝေနေကြတဲ့ဇာတိနဲ့ဒုစုံမှာစားတာကြောရှင်ပဲမရှိသေးဘူးကြောင့်လည်းရှင်းရှင်းလင်းလင်းမပြောလိုက်ပါဘူးဗျအလားတူလူရစွာတွေရေးသားခွင့်အပေါ်မှာလည်းတရှိသေးမြန်မာနိုင်ငံရဲ့အနေထားအရပုဂ္ဂလိကစဉ်းစားတွေဟာဂရုစိုက်ပြီးတော့တတိချက်ပြီးရေးသားနေရာပြောဖြစ်ပါတယ်လောကလူရစွာမရှိသေးပါဘူးဒီလိုအခြေအနေမှာမြန်မာတရားမတရားအတားအဆီးတွေလည်းခံနေရတယ်ရည်ရည်ပြည့်မှုဥပဒေရတဲ့ရည်ရည်ပြည့်တဲ့အခါနဲ့ရတယ်မနေ့တည်းရတယ်ပေါ့ဗျာပုဂ္ဂိုလ်ကစဉ်းစားတော့ဖြစ်တဲ့7 day တင်းစားကိုပုံမှန်တရားတုတ်တဲ့တင့်နဲ့ရင်းစားရှိနေတယ်အဲ့ဒါဒေမီဒီယာကောင်စီနေနေရတဲ့ဒီလိုဒေမီဒီယာပေါ်အတွက်မှာပဲရည်တည်နေပါတယ်ဒီမှာဒီလိုလောက်ကိုစောင့်ရှောက်သွားဖို့အရေးသေးဆုံးမြင့်ဖို့ပုဂ္ဂိုလ်ကတင်းစားများပေါ်ထွန်းလာဖို့ရည်ရှိရည်တည်နိုင်ဖို့မြန်မာစစ်မှားရေးဥပဒေပေါ်အတွက်မှာလုံခြုံစွာရည်တည်နိုင်ဖို့အမခန့်ချိန်များရှိစေဖို့စားရပေါ့ဗျာအဲ့ဒါလေးကိုကျွန်တော်ကျေးဇူးမဆောင်နေပါလေလို့ကျွန်တော်တင်ပြပါရ
စေ။ဟုတ်ကဲ့ရှင်။ဆရာတို့တင်ပြသမျှကို तू ကနားထောင်ပြီးတော့တခုခုမှတ်ချက်ပြူတာအကြံပေးတာမျိုးရောရှိပါလားရှင
်။မရှိဘူးဗျ။အဲမရှိဘူး။နားထောင်ကြတာလည်းရှိတယ်ဗျ
။ဟုတ်ကဲ့။အဲ့တော့ဆရာတို့ဘက်ကရောကုလသမဂ္ဂအထူးကိုယ်စားလှယ်တယောက်အနေနဲ့ဒီမြန်မာနိုင်ငံမှာရင်ဆိုင်နေရတဲ့သတင်းမီဒီယာနဲ့ပတ်သက်တဲ့အခက်အခဲတွေကို तू ကဘယ်လိုကူညီနိုင်မလဲဆိုတာမျိုးတောင်းဆိုခဲ့တာရောရှိလားရှင
်။ကျွန်တော်တို့ကတော့မမေးဘူးဗျ။ဒီလိုမျိုးရဒီမရှင်းလာလို့တော့မေးရပါဗျာအားလည်းကျွန်တော်ရှင်းနေတင်ပြပါပေါ့
ဟုတ်ကဲ့ရှင်အဲ့တော့ဒစ်စီယန်ဟီလီနဲ့ဒီသတင်းမီဒီယာကောင်စီရဲ့တွဲဆောင်ပွဲရနေပြီးတော့ဒီမြန်မာနိုင်ငံသတင်းမီဒီယာကဏ္ဍအတွက်ဘလို့အကျိုးတွေများရခဲ့တယ်လို့ဆရာထင်လဲရှင
်ကျွန်တော်တို့မြန်မာသတင်းမီဒီယာလောကမှာရရှိအခြေအနေအားလုံးကိုဒီနားလည်တော့ပေါက်တော့ပုံရတယ်ဗျာဘာဖြစ်လို့လဲဆိုတော့ဒီပြန်တော့ရခါတော့ဒီသတင်းကြီးတင်တယ်ပေါ့ချိန်နေမှနေဒုတိယကပေါ့ဗျာဝန်လည်းဝန်တာပဲပေါ့ဗျာဒါပဲသူပြောသွားတယ်ဗျာပြည်နိုင်ငံရေးသတင်းတွေဘာပါပါဘူးအားလုံးကမေးပါ
ဟုတ်ကဲ့ဆရာတို့အနေနဲ့ဒီဦးသိန်းစိန်အစိုးရလက်ထက်နဲ့အခုမကြခင်ကမှတက်လာတဲ့ NLD အစိုးရလက်ထက်နှစ်ခုအကြားမှာပေါ့နော်တည်င်းလွတ်လွတ်ခွင့်အနေနဲ့ဘလို့မျိုးကွာခြားသွားတယ်လို့ဆရာတို့ထင်လဲရှင
်ကွာခြားပါဘူးဗျအတူတူပဲမြန်မာပြည်လောကကစစ်ပေါင်း100ကျော်အစိုးရဖွဲ့စနစ်ပေါင်းမျိုးလုံးကြားမှာပေါ့ဗျာအရင်စနစ်နဲ့ချိန်လောက်စနစ်ဒီကကဘာကြီးဒီဘာကြီးစနစ်စားပြီးအဲ့မှာကျွန်တော်ရက်တည်ရတာပေါ့ဗျာနော်ကျွန်တော်တို့1948 1958ကျေပြပေါ်ဗျာကျေပြမှာတော့ကျွန်တော်မြန်မာပြည်အလောက်ခွဲဟာတိုက်တဲ့အလွန်တကွန်းနဲ့ကုတ်ကားပေါ်ဗျာအာရှမှာကျွန်တော်တတိယဆန်တော်ပြရခဲ့ပါလို့အဲ့ဒီတုန်းကလည်းမြန်မာပြည်သုံးရာတွေဟာထုံဝင်နေတဲ့ကွန်ဒီရက်နဲ့3000ရှိတယ်ပေါ့ဗျာကျွန်တော်တို့ဒီတတိယပြရခွဲဟာအခြေအနေတစ်ခုရဲ့အောက်မှာပေါ့ဗျာအချက်5000တော့ကျွန်တော်ပြောက်ဆုံးသွားတယ်ဒါလည်းကျွန်တော်ရှင်းပြပါတယ်သူ့ကိုကျွန်တော်တို့မြန်မာစာနေချင်းကောင်စီယာယီကိုဥသိစိတ်နဲ့ခက်မှာသမ္မတရဲ့ခွဲပေးအာဏာနဲ့2013ခုနှစ်မတ်လ18ရက်နေ့မှာဖော်ပြပေးခဲ့တယ်ဗျာအဲ့ဒီဟာမြန်မာနိုင်ငံရဲ့ပထမဆုံးသတင်းမီဒီယာကောင်စီဖြစ်ပြီးတော့ပဋိစေကမရှိတဲ့ဘူးလေးရဲ့မြန်မာသတင်းမီဒီယာကောင်စီဥပဒေပေါ့ဗျာအဲ့ဒီဥပဒေကိုကျွန်တော်တို့သတင်းမီဒီယာသမားတွေကိုလည်းရေးဆွဲခဲ့ခိုင်းနေဗျာဥပဒေကအဲ့ဒါလေးကကျွန်တော်တို့ပြောပြတယ်အဲ့ဒီရေးဆွဲခိုင်းတဲ့ဥပဒေအတိုင်းပဲပထမဆုံးပေါ်ပေါ်တဲ့သတင်းမီဒီယာဥပဒေသတင်းမီဒီယာကောင်စီဒီဒီနေ့အထိကျွန်တော်ရုံးကနေရပြည့်ဖြစ်တယ်ပေါ့ဗျာခြားနာရုပ်ကတော့ကောင်ဆန်းစုကြည်တို့ NLD ပါတီဆိုရနေနေပေါ့ဗျာဒီနေ့အထိကျွန်တော်တို့သတင်းမီဒီယာကောင်စီနဲ့လည်းမတူသေးဘူးဗျာလည်းဒီကကောင်စီရဲ့အနေနဲ့အခြေအနေတွေကိုလည်းကျွန်တော်တို့ကောင်စီရဲ့တရားဝင်ပြည်သူဆွေးနွေးတာလို့ရှိပြီလေကျွန်တော်တို့သတင်းမီဒီယာကောင်စီအဖွဲ့ဝင်ပေါ့ဗျာအဖွဲ့ဝင်တို့ကလက်ရှိအဖွဲ့အစည်းမှာပါဝင်ရကြအ
ခုအချိန်ကဒီအားလုံးကဝိုင်းဝန်းရွေးချယ်တင်မြှောက်ခဲ့တဲ့အစိုးရအသစ်လက်ထက်လည်းဖြစ်တယ်လို့ဒီပြန်ကြားရေးဝန်ကြီးကလည်းဒီစာပေနယ်တွေကသတင်းလောကတွေကဖြစ်နေတဲ့အခါကျတော့ဒီလိုအချိန်အခါမျိုးမှာအစိုးရနဲ့ပြန်ကြားရေးဝန်ကြီးဟာဒီမြန်မာသတင်းလောကနဲ့ပတ်သက်ပြီးဘာတွေများလှုပ်ဆောင်ပေးစေချင်ပါလဲ
ဘုရားရှင်လေးပြောရပါဗျာတက်လာတဲ့အစိုးရကအစိုးရပိုက်ဆံတဲ့ဒုက္ခထုတ်တာကိုကျွန်တော်မလိုချင်ဘူးကြာကျွန်တော်တို့ရည်ပြည့်ချက်ပဲဒီကုသသမားကိုပြောရဒီတိုင်းပဲကျွန်တော်တို့ပြောရပါတယ်အစိုးရရဲ့တရင်တွေကိုပေါ့ဗျာဒုက္ခရဲ့ report ပြပြီးတော့ကျွန်တော်တို့ပုဂ္ဂိုလ်ရဲ့ဇာတ်ရာတွေကိုလည်းရှင်းပြနေတာဖော်မဖြစ်ဘူးလို့ကျွန်တော်တို့အဲ့လိုယုံကြည်ပါတယ်ဗျာပုဂ္ဂိုလ်ရဲ့ဇာတ်ရာဒီထုတ်ဝေခွင့်ရရှိဖို့အတွက်ပေါ့နော်ဒါအစိုးရဘက်ကဘာသာရေးပြောင်းမယ်ဒါတွေကတော့ဘယ်လိုတည်တည်တော့ကျွန်တော်တို့ကတောင်းဆိုထားတာရှိပါတယ်ဗျာဒါပေမဲ့ဒီနေ့စီကမရရောပြပါဘူးဗျာ
ဟုတ်ကဲ့ပါရှင်ကျေးဇူးအများကြီးတင်ပါတယ်ရှင်
ကျေးဇူးပါ